ဂျပန်နိုင်ငံသားအမျိုးသားတအူရန်ကုန်မှာဖမ်းခံရကြောင်းဂျပန်သံရုံးတာဝန်ရှိသူတအူကတနင်္ဂနွေနေ့မှာအတည်ပြုပါတယ်။ဒါဆိုရင်ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံခြားသားတအူထပ်မှဖမ်းခံရမှုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကဆီယနာသိမ်းပြီးနောက်ပိုင်းမှာဆန္ဒပြပွဲတွေဇက်တိုက်ထွက်ပေါ်လာသလိုစစ်ကောင်စီဘက်ကလည်းတွေးရွတ်တန်ယူနှိမ်နင်းနေတာမှာ လူပေါင်း1,000ကျော်တေဆုံးပြီးအနည်းဆုံး13,000ထောင်ဖမ်းခံထားရကြောင်းဒေသဆိုင်ရာစောင့်ကြည့်ရေးဖွဲ့ကဖော်ပြပါတယ်။စနေနေ့ကစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတစ်ခုအနီးမှာမြန်မာနိုင်ငံသား2ဦးနဲ့အတူအသက်20ချောင်းနှစ်အရွယ်မှတ်တမ်းရုပ်တံရိုက်ကူးသူတိုရူးကူဘိုတာဖမ်းခံရကြောင်းဂျပန်နဲ့ပြည်တွင်းမီဒီယာတွေကဖော်ပြခဲ့တာပါ။ရန်ကုန်မှာမနေ့ကဂျပန်နိုင်ငံသားတအူဖမ်းဆီးခံရက ਨੇ ਆਨਾਪਾਨੀ ਨੇ ਸੱਤਨ ਨੀ ਪੀ ਤਰੁ ਲੁਮਿਆਉ ਯੇ ਅਟ ਚੂਜ਼ਾ ਨੀ ਦੇ ਲੂ ਲੈ ਪਿਓ ਬਾਰੇ ਫਾਂ ਖਾਂ ਯਾ ਤੂ ਜਪਾਨ ਨਾਈਗਨ ਦਾ ਬਦੂ ਫਿੱਟ ਦੇ ਸੁਰਾ ਕੋ ਜਪਾਨ ਟਾਵੇ ਸ਼ੀ ਤੂ ਰੇ ਕਾ ਮੇ ਪਿਓ ਬਾਬੂ ਸਨਾ ਪਿਆ ਵੋ ਅਟ ਫਾਂ ਖਾਂ ਯਾ ਦਾ ਹੋਮ ਹੋ ਸੁਰਾ ਲੈ ਮਤੀ ਊ ਲੂ ਪਿਓ ਬਾਰੇ ਸੇ ਕਾਂ ਸੀ ਪਿਓ ਕੁਨ ਯਾ ਕਾ ਰੋ ਤਜ਼ੋਂ ਦਿਆ ਮੱਟ ਛੇ ਪੀ ਪਿਓ ਸੁ ਮੂ ਮ ਸ਼ੀ ਬਾਬੂ ਜਪਾਨ ਨਾਈਗਨ ਟੂ ਚੂ ਮਿਓ ਰੋ ਕਾ ਜਪਾਨ ਨਾਈਗਨ ਜਾਈ ਹੁਨੀ ਠਾਨਾ ਅਪਿਨ ਬੱਤ ਮਾ ਲੈ ਕੁਬੋਟਾ ਲੁਮਿਆਉ ਯੇ ਅਟ ਟਨਿੰਗ ਗ੍ਰੀ ਨੀ ਕਾ ਸਨਾ ਪਿਆ ਤੂ ਟਚੂ ਟਾਂ ਸੁ ਕੇ ਜਾ ਬਾਰੇ ਸਨਾ ਪਿਆ ਤੂ ਹੀਰੋ ਸੁ ਕੇ ਹੋ ਸ਼ੀ ਕਾ ਅਖੂ ਲੂ ਪਿਓ ਬਾਰੇ
ကျွန်တော်တို့မိတ်ဆွေတူရုခုဘိုတာရန်ကုန်မှာမနေ့ကဖမ်းခံထားရပြီးသူလွတ်မြောက်ဖို့လိုအပ်ပါတယ်မြန်မာစစ်တပ်ကလူတွေကိုကြောက်အောင်လုပ်နေတာပ
ါဆန္ဒပြသူ C0 ကိုနိုကတော့ဖမ်းခံထားရတဲ့ခုဘိုတာအများဆုံးလွတ်မြောက်ရေးအတွက်တောင်းဆိုပါတယ
်ဒီကိစ္စကိုဂျပန်အစိုးရကဆောင်ရွက်နေပြီလဲဖြစ်ကောင်းဖြစ်နိုင်ပါတယ်ကျွန်တော်အနေနဲ့တော့တူရုခုဘိုတာဘေးကင်းရေးနဲ့အိမ်ပြန်လည်နိုင်ရေးအတွက်အစိုးရဘက်ကအသေးအချာအမြန်ဆုံးဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ
်။ကုဘိုတာဟာမြန်မာနိုင်ငံတွင်ဖြစ်ပျက်နေတာတွေကိုကဘာကသိစေချင်နေတာဖြစ်တယ်လို့လဲဆနပြသူဟီရိုစုကေဟိုရှိကပြောပါတယ
်။အားလုံးကနှုတ်ဆက်နေကြပါတယ်။ဘာမှမပြောကြပါဘူး။ဒါပေမဲ့သူ့လိုတတ်တိရှိသူတွေနဲ့မြန်မာနိုင်ငံတွင်ကတက်ကြွလှုပ်ရှားသူတွေကတော့မြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကဘာကိုသိစေချင်ကြပါတယ်။စစ်တပ်ကဒီလူတွေကိုမလိုလားကြပါဘူ
းမြန်မာနိုင်ငံမှာဆက်ရနာတင်ပြီးနောက်ပိုင်းစစ်တပ်ကသဘောထားကွဲပြားသူတွေကိုဖြိုခွင်းမှုတွေအတွင်းနိုင်ငံသားသားအတော်များများလည်းအဖန်ခံရပါတယ်ပြီးခဲ့တဲ့နှစ်အတွင်းဂျပန်မှတ်တမ်းရုပ်ရှင်ရိုက်ကူးသူယူကီကီတာဆူမီလည်းဆက်ရနာတင်ပြီးနောက်ပိုင်းအခြေအနေတွေကိုမှတ်တမ်းရယူမှုအတွင်းစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်နိုင်ငံတကာကဖိအားပေးခဲ့ကြပြီးနောက်မှာတော့2021ခုနှစ်မေလအတွင်းမှာသူလွတ်မြောက်ပြီးဂျပန်နိုင်ငံကိုပြန်လည်ရောက်ရှိခဲ့တာပါကုဘိုတာဖမ်းခံရမှုအပေါ်တုံ့လှုပ်ရာကြောင်းကီတာဇူမီကပြောဆိုပြီးအများဆုံးလွတ်မြောက်ဖို့ညှို့လင့်တယ်လို့လည်းပြောပါတယ်ကုဘိုတာဟာမှတ်တမ်းရုပ်ရှင်ရိုက်ကူးသူဖြစ်ပြီးမှတ်တမ်းရိုက်ကူးခဲ့ရင်လည်းပဲသူ့ကိုဖမ်းဆီးစရာအကြောင်းမရှိဘူးလို့သူကပြောပါတယ်စစ်ကောင်စီကနိုင်ငံတွင်းသတင်းလွတ်လပ်ခွင့်ကိုနှိပ်ကွပ်ပြီးသတင်းထောက်တွေနဲ့ဓာတ်ပုံဆရာတွေကိုဖမ်းဆီးရုပ်သံထုတ်လွှင့်ခွင့်တွေကိုလည်းရုပ်သိမ်းထားတာဖြစ်ပါတယ်။ဒီနှစ်မတ်လအထိမြန်မာနိုင်ငံတဝမ်းမှာသတင်းထောက်48ဦးဖမ်းဆီးခံထားဆဲဖြစ်ကြောင်းစောင့်ကြည့်ရေးအဖွဲ့ Reporting ASEAN ကဖော်ပြပါတယ်ရှင်။